ရခိုင်ခြေစိုက် online သတင်းဌာနတစ်ခုဖြစ်တဲ့ Western News သတင်းဌာနကိုနိုင်ငံတော်အကြီးအကဲပြက်စီမှုပုံမှန်124ကနဲ့စစ်ကောင်စီဘက်ကတရားစွဲလိုက်ပါတယ်။ပလောဝမြို့နယ်တဲကစစ်တပ်တန်ရင်တစ်ခုမှာလမ်းဖြူထောင်ထားတယ်ဆိုတဲ့သတင်းဖော်ပြခဲ့ပြီးတဲ့နောက်ခုလိုတရားစွဲခဲ့တာဖြစ်တယ်လို့ Western News Editor ချုပ်က VOE ကိုပြောပါတယ်။ပြည်တံကြီးလေးတဲ့ပြည်မှုမြို့နယ်တော့သတင်းမြို့နယ်သတင်းမီဒီယာလုံငန်းတစ်ခုပေါ်တရားစွဲရတဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမကင်ဖြူဖြူကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရခိုင်ပြည်နယ်ကအွန်လိုင်းသတင်းဌာနတစ်ခုဖြစ်တဲ့ Western News သတင်းဌာနကိုသတင်းဖော်ပြမှုနဲ့ပတ်သက်ပြီးထောက်နဲ့အနှစ်20အထိချနိုင်တဲ့နိုင်ငံတော်အကြီးအကဲပြက်စီမှုရာဇသက်ကြီးပုံမှန်124ကကြီးနဲ့ရခိုင်ပြည်နယ်စစ်ကောင်စီဘက်ကတရားစွဲထားပါတယ်။ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ28ရက်နေ့ကချင်းပြည်နယ်ပလောဝမြို့နယ်ကစစ်ကောင်စီတပ်ရင်းတစ်ခုတောင်ကုန်းမှာအလံဖြူထောင်ထားတယ်ဆိုတဲ့သတင်းကြောင့်အခုလိုတရားစွဲခံရတယ်လို့ယူဆတဲ့အကြောင်းWestern News သတင်းဌာနတည်ထောင်သူလည်းဖြစ်အေဒီတာချုပ်လည်းဖြစ်တဲ့ဦးမနခွာညိုက VOA ကိုပြောပါရစေ
။ဘာကြောင့်ဆွေးတယ်ဆိုတော့ကျွန်တော်စီကတော့တင်ငွေတွေစားတယ်။ဖုန်းတွေဘာလို့ရောက်မလာဘူး။ဒါပေမဲ့အထူးသဖြင့်ကတော့ကျွန်တော်ထင်တယ်ပြီးခဲ့တဲ့ရပိုင်းတွေကတော့ပလက်ဝါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကသတင်းတွေရေးခဲ့စစ်ကောင်စီကနေပြီးတော့ဒီသူတို့ပလက်ဝါဖက်မှာအလံဖြူထောင်တဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်သတင်းရေးခဲ့တာပေါ့လေ။အဲ့ဒီနောက်ပိုင်းမှာပဲသတင်းရေးလို့နှစ်ရက်အကြာမှာသတင်းကျွန်တော်တို့အင်တာဗျူးဖြစ်ပေတဲ့ကိုတန်ထူအောင်ပေါ့လေဒီကိုကြတော့ဆိုတော့ဒီဘလောက်သာကကြီးနဲ့အမှုဆွေးလိုက်တယ်ဆွေးပြီးတော့သူ့ကိုဖမ်းဆီးပြီးတော့တရားဝင်ဆိုင်နေရတယ်ကိုလက်ရှိထင်ရတော့ကျွန်တော်ကကြတော့ဒီဒီကရဲဒီဒီနေ့ကပဲသူတို့ဒီကျိုးဆိုချက်အရာဒီနေ့နောက်ဆုံးကျွန်တော်ပြတာကတင်းမြင့်လေးနဲ့သူတို့တရားမတူရုံးမှာတရားဦးသေးလျှောက်လိုက်တယ်ဆိုပြီးတော့ကျွန်တော်ကြားသိရတယ်အဲ့လောက်မှကျွန်တော်ပြတာပါ
ပြည်ထောင်ရက်ကရခိုင်ပြည်နယ်ဥပဒေချုပ်ရုံးမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာ Western News သတင်းဌာနကိုတရားစွဲတာကမြန်မာစစ်တပ်အပေါ်လူအများအချင်းချင်းလွဲအောင်ယုံကြည်မှုရော့အောင်သတင်းဖော်ပြတာမို့အခုလိုတရားစွဲဆိုဖို့လိုရတာဖြစ်တယ်လို့ရခိုင်ပြည်နယ်စစ်ကောင်စီကဥလားသိန်းကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။မူလကရစသက်ကြီးပုံမှန်124ကကြီးကိုဆရနာသိမ်းပြီးတဲ့နောက်ဖေဖော်ဝါရီလ14ရက်ပြင်ဆင်ခဲ့တဲ့အထက်မှာတက်မတော်နဲ့တက်မတော်သားတွေအပေါ်မုံတိအောင်မလေးစားအောင်လှုပ်ဆော်ပြုလုပ်သူတွေကိုအရေးယူမယ်လို့ထည့်သွင်းထားပြီးထောင်နံကိုလည်း၃နှစ်ကနေအနှစ်20အထိတိုးခဲ့တာဖြစ်ပါတယ်။စစ်ကောင်စီကသတင်းဌာနတွေကိုဖျက်သိမ်းတာသတင်းထောက်တွေနဲ့သတင်းဌာနတွေကိုအခုလိုကြီးလေးတဲ့ပုံမှန်နဲ့တရားစွဲဆိုတာတွေလုပ်နေတာကြောင့်သတင်းသမားတွေနဲ့သတင်းထောက်တွေရက်တည်ဖို့အတော်လေးခက်ခဲလာတယ်လို့ဦးဝနခွာညိုကပြောပါတယ်။သူတို့ရဲ့ Western News သတင်းဌာနဟာ online ကနေသတင်းတွေဖြန့်ချိနေတဲ့သတင်းဌာနဖြစ်ပြီးသတင်းလုပ်ငန်းလုပ်ကိုင်မှုအတွက် NLD အစိုးရထံမှတရားဝင်မှတ်ပုံတင်ထားတဲ့သတင်းမီဒီယာလုပ်ငန်းတစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ19ရက်နေ့ကလည်း Western News ရုံးငန်းတည်ရှိတဲ့နေရာကိုလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှာဖွေတာတွေလုပ်ခဲ့တယ်လို့ပြောပါတယ်
။ Western News ကပထမဆုံးသူတို့တောက်လျှောက်ကျွန်တော်တို့စောင့်ကြည့်ပြီးတော့လာပြီးတော့ဝင်ရှာလာတယ်ရှိတယ်။ကျွန်တော်ရုံးကိုဝင်ရှာတယ်ဝင်ပြီးတော့မေးတာလည်းမြင်နေတာရှိတယ်။စစ်ကောင်စီတခါလည်းမတုံ့နဲ့ဆိုတော့တောက်လျှောက်ကျွန်တော်ပြောခဲ့တာလည်းရှိပေါ့။ဒီပုံမှန်ကတော့အရန်ကိုဆူဆူဝါဝါဖြစ်သွားတာပေါ့လေဗျ။နောက်ဆုံးအချက်ကတော့ဗျအခုကျွန်တော်ပလက်ဝါသတင်းတွေကိုတင်လိုက်တဲ့နောက်ပိုင်းမှာဒီလိုလူမျိုးတင်းလေးလေးကအရန်ကိုရှော့ရှော့ပါပါဖြစ်တဲ့ပုံမှန်နဲ့ကျွန်တော်ဆွတ်လိုက်တယ်ဒီပုံမှန်ကကျွန်တော်တို့အရန်ကိုစိုးရိမ်နေတာရှိတဲ့ပုံမှန်တွေဖြစ်တယ်။ဆက်ပြီးဒီလိုပုံမှန်တွေတက်တာအဖြစ်ကျွန်တော်တို့အတွက်ကျွန်တော်နောက်မှရှိတဲ့ဟာသတင်းထောက်တယ်။နောက်သတင်းဒီဌာနတစ်ခုလုံးကိုကျွန်တော်ကအခုတိုးတိုးစီရှင်းလိုက်ရတဲ့အချိန်အဲ့ဖြစ်နေတယ်။ဆိုတော့တရင်ဖောက်ပြီလေအောင်လို့အခုတိန့်ချုံနေရတဲ့အချိန်တွေမှာရှိနေတယ်။ခိုင်မာအဲ့လိုပုံပေါ်နေတဲ့ဆွဆိုတဲ့ဒီသတင်းဌာနတွေမရှိဘူး။ဆွေးတာအများစုဆွေးရှိငါကကြည်ခောက်ပဲ။မတရားအသိစစ်ခွန်နဲ့သူတို့ဆွေးတာပဲရှိနေတယ်။အခုပုံပေါ်ကအရန်ကိုပြန်ပြန်နေတူတူလေးကိုကျွန်တော်ကစိုးရိမ်ရတဲ့အချိန်တွေရှိနေတဲ့အနေအထားမှာရှိနေပါလေပါလေ
။ပြီးခဲ့တဲ့ဩဂတ်လကစလို့သတင်းမီဒီယာလုပ်ငန်းလုပ်ကိုင်နေသူတွေအရင်ကသတင်းတောက်လုပ်ခဲ့ဘူးတဲ့သတင်းမီဒီယာသမားတွေထပ်မံဖမ်းဆီးခံခဲ့ရပြီးပြင်းထန်တဲ့ပုံမှန်တွေနဲ့တရားစွဲခံရတာရှိသလိုသတင်းသမားတချို့လည်းဖမ်းဆီးထောင်ချအရေးယူခံရတာတွေဆက်လက်ရှိနေသေးပါ။2021အောက်တိုဘာလတုန်းက Zia Time Page မှာ admin လုပ်ပေးဘူးလို့ဆိုပြီးမေးမြန်းဖို့အတွက်စကမ်းကိုလာဖို့ခေါ်တဲ့အတွက်သွားချိန်မှာတခါတည်းအဖမ်းခံခဲ့ရတဲ့ VOM သတင်းတောက်ကိုဒီနေ့ဇန်နဝါရီလ6ရက်မှာပုံမှန် 905 ကကြီးနဲ့ရွှေဘိုထောင်တွင်းတရားရုံးကနေထောက်နှက်နှစ်နှစ်ချလိုက်ပါတယ်။ပြည်တဲ့ချောင်းမှခံရတဲ့ပြည်ဖြူအောင်ဟာတင်ငန်းဝင်းနဲ့တွားရာကတခါတည်းဖမ်းခံရတာဖြစ်ပြီးတော့အခုလိုထောင်ချခံနေရတာပါပြည်တဲ့ရပိုင်းတို့ကလည်းရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့အခြေစိုက်တန်လွင်သွေးချင်းသတင်းဌာနအက်ဒီတာချုပ်ဒေါ်မြဝင်းရံကိုညောင်ရွှေမြို့မှာရှိတဲ့တောင်လေးလုံးအချင်းထောင်မှာတရားရုံးကပုံမှန် 905 ကကြီးနဲ့ထောက်နှက်နှစ်နှစ်ချမှတ်ခဲ့ပါတယ်အက်ဒီတာချုပ်ဒေါ်မြဝင်းရံဟာ ပြီးခဲ့တဲ့ဇူလိုင်လ20ရက်ကတောင်ကြီးမြို့နယ်အိမ်မှာတမိနှစ်ယောက်နဲ့အတူဖမ်းဆီးခံခဲ့ရတာပါဆရာနာတိန်ကြီးစန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ချိန်ကလည်းစစ်ကောင်စီကတရင်တော်တချို့ကိုဖမ်းဆီးတာတွေရှိခဲ့တယ်လို့တရင်ဌာန၈ခုကိုလည်းထုတ်ဝေခွင့်ပိတ်သိမ်းခဲ့ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရတဲ့တရင်သမား100ကျော်ရှိပြီးဆယ်ယောက်ထက်မနည်းထောင်ချခံခဲ့ရပါတယ်56ယောက်ကတော့ပြန်လည်လွတ်မြောက်လာတဲ့အတွက်လက်ရှိမှာတရင်သမားအယောက်90လောက်အချင်းထောင်တီးတီးမှာဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့ပြည်တွင်းကသတင်းတောက်တွေပြုစုထားတဲ့အစီရင်အရာသိရပါတယ်ရှင်